ရှိခိုင်ပြည်နယ်ကြောက်ဖြူနယ်အမ်းမြို့နယ်အဆက်ကကြားဦးချောင်းမှာရေတံတဝါတွေအများအပြားတိုက်ဆုံမှုတွေရှိခဲ့ပြီးတော့ပတ်ဝန်းကျင်ညဉ့်ညံ့မှုတွေနဲ့ဆက်ဆက်မှုရှိမယ်လို့လည်းယူဆနေကြပါတယ်တရုတ်ရင်နဲ့စိတ်ကံစီမံကိန်း800တန်စစ်မြန်မာလဲအရင်ကလည်းအလားတူအခြေအနေမျိုးနဲ့ကြုံခွဲရဖူးပါတယ်ဒီအကြောင်းရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးတော့ကိုရဲမုံကပြောပြထားပါတယ
်ရခိုင်ပြည်နယ်ကတရုတ်ရင်နဲ့စိတ်ကံစီမံကိန်းတည်ရှိရာတန်စစ်မြစ်ရဲ့ညဉ့်ညံ့မှုကြောင့်ရေးတတဝါတွေအစုလိုက်အပြုံလိုက်သေးခဲ့ဘူးသလိုအခုလဲအမ်းမြို့နယ်ကကြားဦးချောင်းမှာခုံးကောင်တွေအများအများတိတ်ဆုံးနေပါတယ်2018ခုနှစ်တုန်းကကြောက်ဖြူမြေပုံနဲ့အမ်းမြို့နယ်ကချောင်းတွေမှာကုန်းကောင်တွေအပြင်တားငါပစွန်တွေအစုလိုက်အပြုံလိုက်တိတ်ဆုံးတဲ့နေရာနဲ့မင်းမွေးမှာအခုနောက်ထပ်ကုန်းကောင်တွေတိတ်ဆုံးနေတာလို့လဲဒေသခံပတ်ဝန်းကျင်ထိန်းသိမ်းလှုပ်ရှားသူဦးမျိုးလွင်ကပြောပါတယ
်သူတို့ပြန်တော့တယ်အမ်းမျိုးနေဗောနအမ်းမျိုးနေရဲ့နေနမိုက်အထင်းမှာရှိတဲ့ကြော့ကိုဆုံးပါဗောအဲ့ဒီကြော့ကိုဆုံးခွက်လည်းကျွန်တော်ကတည်းကအဲ့ဒီ2008စိတ်ကလေးကယူငင်းငင်းလို့တည်ခဲ့တဲ့နေရာမှာပဲအဲ့ဒီကုန်းတွေကချပစ်သေးတယ်ဗောနအဲ့ဒီရဲ့အဲ့ဒီအထင်းမှာကျွန်တော်ကအဲ့ဒီ2008စိတ်ကဒီခေတ်တဲ့နေရာနဲ့ဆိုတော့အကွာအဝေးအဖြစ်အပင်ငောရဝန်းကျင်မှာရှိနေပေါ့နော်အဲ့ဒီနေရာမှာဒီတစ်ခေါက်ဒီတာကလည်းတန်ပေါင်းမျိုးစွာတည်တယ်ပေါ့နော
်အဲ့ဒီကြောက်ချောင်းအတွင်းကဂုံးကောင်တွေတိတ်ဆုံးနေတာဟာဘောလုံးကွင်းတကွင်းစာလောက်ရှိပြီးအပေါ်ရန်လောက်သာတိတ်ဆုံးတာမျိုးမဟုတ်ပဲမြေရောက်တွေမှာပါတိတ်ဆုံးနေတာကိုတွေ့ရတယ်လို့လည်းပြောပါတယ်ရေတတော်တွေအစုလိုက်အပြုံလိုက်တိတ်ဆုံးမှုအကြောင်းရင်းကိုတိတိကျကျမသိရပေမဲ့ရေညဉ့်ညမ်းမှုနဲ့ဆက်နွယ်လိမ့်မယ်လို့ယူဆရကြောင်းလဲအမ်းမျိုးနယ်မှာဒီရေတော့ထိမ့်သိမ်းရေးဆောင်ရွက်နေတဲ့ဦးမျိုးလင်ကပြောပါတယ
်။ဒေဂျီမန်ကိန်းတွေတယောက်စီမန်ကိန်းတွေရခိုင်မျိုးပေါ်မှာကိကူမမလောင်းလာဒီနောက်ပိုင်းမှာဖြစ်တယ်ပေါ့နော်အထူးတစ်ပတ်ကြောက်ပြူမြို့နယ်ထင်းမှာတယောက်စီမန်ကိန်းတွေစက်တန်အကောင့်တွေပေါ်ပြီးနောက်ပိုင်းမှာတော့အဲ့ဒီအစီမန်ကိန်းနဲ့အတူသူညံ့ညံ့မှုတွေပေါ်လာတယ်ပေါ့နော်အင်းဒီတို့ညံ့ညံ့မှုတွေပေါ်လာတာနဲ့အပြင်နောက်ဆက်တွေ့ကြတဲ့ကဂုံးတဲ့တီတာတွေအတန်ကောတန်ကြတဲ့ချောပလာတွေကဒါတွေကဆက်ကြမှုလို့သိနေတယ်ပေါ့နော်ဒါပေမဲ့အဲသူတို့မှလောက်တဲ့ဟာတွေကဓာတုပစ္စည်းတွေတုံးတလားရေတံဇတတွေကိုထိခိုက်နိုင်လောက်တဲ့အစိတ်အတောင့်တွေကိုနေစီမံကိန်းတွေကခုံတယ်ပေါ်တယ်လားဆိုတာကျွန်တော်သိချက်ပြောဖို့တော့ခဲ့တယ်ဒါပေမဲ့ဒီစီမံကိန်းတွေရောက်ပြီးမှအခုပြဿနာတွေကဖြိတ်တယ်လို့ပြောရတယ်ပေါ့
အမ်းမြို့နယ်မှာဂုံးကောင်တွေအစုလိုက်အပြုံလိုက်တိတ်ဆုံးတာနဲ့ပတ်သက်ပြီးစုံစမ်းမေးမြန်းမှုရခိုင်ပြည်နယ်ငါးလုံငန်းဦးစီးဌာနကိုဆက်သွယ်ခဲ့ပြီးမဲ့လဲဖုန်းလက်ခံဖြေဆိုသူမရှိခဲ့ပါဘူးကံယူတဲ့ဒေသဖြစ်တဲ့ရခိုင်ပြည်နယ်မှာဒေသခံအများစုဟာရေလုံငန်းနဲ့အသက်မွေးဝမ်းကြောင်းကြပါတယ်ဒါပေမဲ့လဲကြောက်ဖြူမြို့နယ်တန်စစ်မြစ်အတွင်းမှာစီမံကိန်းတွေတိဆောက်ပြီးတဲ့နောက်ပိုင်းမှာတားငါပစွန်တွေရှားပါလာပြီးရေလုံသားတွေအခက်ကြုံလာရတယ်လို့လဲအမ်းမြို့နယ်လင်မန်းကြကြီးရွာကရေလုံသားတို့ကပြောပါတယ်
ဘယ်လိုဘာဖြစ်လဲဆိုတော့2008တုန်းကရေမင်းလွှဲတုန်းကအဲ့ဒီတုန်းကတော့တောင်ကောက်ဆောင်တွေကမျိုးတုံးသွားတော့ဘယ်လိုပဲခံစားရတယ်အဲ့ဒီနောက်မှာတော့နင်းနေလေးပြန်ပေါ်လာပြီးတော့ခုတော့ဘယ်လိုပြောရမလဲအဲ့ဒီရေကရေတုံးညံ့မှုတွေထောက်လာတယ်မလွှဲတယ်လို့ကျွန်တော်တို့ရေလုံးသားတွေလည်းတော့မပြောပြနိုင်ပေမဲ့အဲ့ဒီစီမံကိန်းတွေတည်ဆောက်ပြီးတဲ့နောက်မှာတော့တောင်ကောက်ဆောင်တွေရှားပါမှုတော့ကရာသီလည်းမဟုတ်ဘဲနဲ့ဘယ်အရှင်ဘယ်ခါမှဆိုအမေတန်းရှားပါတာကိုလည်းတွေ့နေရတယ
်တရုတ်ရေနဲ့စိတ်ကန်တည်ဆောက်ထားတဲ့ကြောက်ဖြူမျိုးနဲ့ညာရေးကျွန်းအနောက်မြောက်ဖက်တန်စင်းမြစ်အတွင်းမှာတန်ကြီးအောင်ဖြစ်နေတဲ့ရေတွေကိုပြီးခဲ့တဲ့2018ဇူလိုင်လတုန်းကဒေသခံရေလုံသားတွေကတွေ့ရှိခဲ့ကြတာပါအဲ့ဒီရေတွေကိုဓာတ်ခွဲစစ်ဆေးကြည့်တဲ့အခါမှာလဲရေတုညဉ့်ညမ်းမှုအလွန်မြင့်မားနေတယ်လို့လူနဲ့ရေနေတဲ့တဝါတွေကိုအန္တရာယ်ဖြစ်စေနိုင်တယ်လို့2018ဩဂုတ်လအတွင်းမှာစိမ့်နှံအမိမြေဖွံ့ဖြိုးတိုးတက်ရေးအသင်းကထုတ်ပြန်ခဲ့ရလဲရှိခဲ့ပါတယ်ခင်ဗျာ